မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးဖရန်စစ်ကကြည်ကျူပြောဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့မှာရောက်သွားပြီးတဲ့နောက်ပုံရံမင်းကြီးဖရန်စစ်ကအဲ့ဒီလိုမိန့်ကြားပြောဆိုတာပ
ါ။
အကြမ်းတင်လာတွေအတွင်းဘင်္ဂလားဒေ့ရှ်လူ့အဖွဲ့အစည်းရဲ့ထူးခြားတဲ့အမှတ်တင်ဒေတာတစ်ခုဖြစ်တဲ့ရေရောကူညီမှုနဲ့သွေးဆေးညီညွတ်မှုတို့ကိုရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလူသားစာနာမှုအကူအညီပေးတာမှာအထင်ရှားတွေ့ထားရပါတယ်။ဒုက္ခသည်တွေကိုယာယီနေထိုင်ဖို့နေရာနဲ့ဘဝအတွက်အခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးထားပါတယ်လို့ပိုယန်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့မိန့်ကြားသွားတာပါ။အခုဘင်္ဂလားဒေ့ရှ်မှာပြောတဲ့မိန့်ကြားချက်ထဲမှာလည်းမြန်မာပြည်ခီးစဉ်အတွင်းမိန့်ကြားခဲ့တာတွေလို့ပဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုပိုယန်မင်းကြီးကသုံးနှုန်းပြောဆိုသွားတာမရှိပါဘူး။အဲ့ဒီအစားရခိုင်ပြည်နယ်ကဒုက္ခသည်တွေလို့ပဲတုံ့နှုတ်မိန့်ကြားသွားတာပါဒုက္ခသည်အကြက်တဲကိုရင်ဆိုင်တာမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးရဖို့လဲပုံရံမင်းကနိုင်ငံတကာကိုတောင်းဆိုသွားပါတယ်ရိုဟင်ညာဆိုတဲ့အသုံးနှုန်းကိုပုံရံမင်းကတုံ့နှုတ်ပြောဆိုသွားတာမရှိပေမဲ့လည်းမြန်မာနိုင်ငံမှာတော့မိန့်ကြားခဲ့တဲ့တရားမျှတမှုလူ့အခွင့်အရေးနဲ့လေးစားသမှုရှိကြဖို့ပုံရံမင်းရဲ့နှိုးဆော်ချက်ဟာရိုဟင်ညာတွေနဲ့လည်းအကျိုးဝင်တယ်လို့လူအတော်များများကမြင်ကြပါတယ်